ဥရောပတိုက်မြောက်ပိုင်းကိုသွားနိုင်ဖို့အတွက်ဟန်ဂရီနေဇက်ကိုနေ့စဉ်ရောက်လာနေတဲ့ထောင်ပေါင်းများစွာသောရွှေပြောင်းဒုက္ခသည်တွေကိုထိန်းချုပ်နိုင်ဖို့ကြိုးစားတဲ့အနေနဲ့ခရိုအေးရှားနဲ့နေဇက်ကိုဒေသစံတော်ချိန်တောက်ကြနေညတကောင်အချိန်လွန်ခဲ့တဲ့မိနစ်အနည်းငယ်လောက်ကဟန်ဂရီအစိုးရကပိတ်ပစ်လိုက်ပါပြီ။မြို့သားလုံခြုံရေးဆိုင်ရာဝန်ကြီးအဖွဲ့အစည်းအဝေးအပြီးဟန်ဂရီနိုင်ငံသားဥဝန်ကြီးပီတာစီဇာတိုကအစိုးရပိုင်းမှာကြီးညာချက်ထုတ်ပြန်လိုက်တာပါ။ဟန်ဂရီအစိုးရအနေနဲ့အဲ့ဒီလိုနေဇက်ပိတ်မဲ့အကြောင်းအိမ်နီးချင်းနိုင်ငံတွေကိုအကြောင်းကြားထားပြီးဖြစ်တယ်လို့သူကပြောပါတယ်။စက်တင်ဘာလအတွင်းမှာလဲဆာဗီယာနဲ့နေဇက်ကိုဟန်ဂရီကချန်စီယိုတွေခတ်ပြီးပိတ်ပစ်ခဲ့ပြီးဖြစ်ပါတယ်။2015ခုနှစ်အတွင်းအခုချိန်ထိရွှေပြောင်းဒုက္ခသည်ပေါင်း 38,000 ဟန်ဂရီကိုဖျက်ချော်ဝင်ရောက်ခဲ့ပြီးနှစ်ကုန်ပိုင်းမှာဒီအရေအတွက်ဟာ 9,000 လောက်အထိရှိနိုင်တယ်လို့ဟန်ဂရီကခန့်မှန်းထားပါတယ်။ဒီတော့တွင် EU ခေါင်းဆောင်တွေဘရပ်ဆဲမြို့မှာထိပ်တီးဆွေးနွေးပွဲကျင်းပခဲ့တာမှာဥရောပတိုက်ထဲကိုဝင်လာနေတဲ့ရွှေပြောင်းဒုက္ခသည်တွေကိုဟန်တားနိုင်ရေးအတွက်တူရကီနိုင်ငံနဲ့လုပ်ငန်းအစီအစဉ်တစ်ခုကိုတောက်ချနေကအတီးပြုနိုင်ခဲ့ကြပါတယ်။အဲ့ဒီလိုလုပ်ငန်းအစီအစဉ်ကိုအတီးပြုလိုက်နိုင်ပေမဲ့လည်း EU အနေနဲ့ဒုက္ခသည်တွေကိုထပ်လက်မခံတဲ့ဘော်တူရကီသမ္မတ Recep Tayyip Erdogan ကဝေဖန်ပြောကြားလိုက်ပါတယ်။ဒီအစီအစဉ်ဟာအပြစ်တမဟုတ်သေးဘူးလို့တူရကီနိုင်ငံရေးဝန်ကြီးကပြောပါတယ်။သဘောတူလိုက်တဲ့အစီအစဉ်အရလူမောင်ခိုကူးတဲ့သူတွေကိုတူရကီကဖမ်းဆီးအရေးယူရမှာဖြစ်တယ်လို့ဒုက္ခသည်တွေဥရောပတိုက်ထဲမဝင်နိုင်အောင်ဟန်တားပေးရမှာဖြစ်ပါတယ်။